င်္ဂလာပါရှင်။ RFA တုတ်တရှင်ပေးစာပြန်စာခဏကနှုတ်ခွန်းဆက်ပါတယ်။ဒီတစ်ပတ်စီစဉ်မှာအရင်ဆုံးပဲခူးတိုင်းဘက်ကရင်ဖွင့်လာတာတွေကိုတင်ပြပေးမှာပါ။မင်းလှနဲ့ဥဖိုကရင်းနှီးမြုပ်ပြီးပျက်စီးခဲ့ရတဲ့လယ်မြေတွေအတွက်ကူညီထောက်ပံ့မှုတွေပေးတယ်ဆိုပေမဲ့လည်းသူတို့တောင်သူတွေအပြည့်အဝမရကြတဲ့အကြောင်း RFA ကနေရင်ဖွင့်လာတာနားဆင်ကြည့်ပါရှင်
။ပဲခူးတိုင်းဒေသကြီးပေါ့လေ။ဥဖိုနဲ့မင်းလှမြို့နယ်အနောက်ချမ်းမှာ25ရက်ခုနလ2015နှစ်အစပြင်ပြီးတော့ရေကြီးနှီးမြုပ်ခဲ့တယ်။အုပ်ကုံမျိုးနဲ့ရေသေးဦးဒီဌာနကနေပြီးတော့ယင်လေပြက်ကြီးနေလာရောက်ပြီးတော့ကောက်ခံခဲ့လေဧကပေါင်း1380ကျော်ဖွင့်မှ66တိအဲ့ဒါပြက်စီဧကစင်းရောက်လေစီအပါဝင်ကျွန်တော်တို့လက်ထက်ကိုအနှင်းခဲ့တယ်ဆယ်လားပိုင်းလောက်မှာတို့ကရေဘေးနဲ့ပတ်သက်လို့ကမ္ဘာနိုင်ငံတွေကနေထောက်ပံ့ထားတဲ့အလူငွေတွေဧကကိုသဘာတည်းနှုံထောက်ပံ့ခဲ့တယ်လေဧကပေါင်း1380ကျော်ကျွန်တော်တင်လိုက်တဲ့အထက်မှာမှာပြက်စီဧကစင်း900ကျော်ပဲကျလာတယ်900ကပြတိဧကဆိုပြီးတော့တပားဧကကိုတကင်းလုံးနဲ့6500ကျန်တော့လူ90နောက်တစ်ခါကျန်တဲ့200က3000ကျန်လုံးနဲ့လူ60ဒါ ਉਹ ပဲလာရောက်ပြီးတော့ပေးဆောင်သွားတယ်ငွေအားလုံးပေါင်း40နဲ့တသိန်းလာပြီးတော့ပေးသွားတယ်ပြတိခံတောင်သူများကမကျေနပ်လို့ကျွန်တော်တို့ကောက်ခံတဲ့လူတွေကိုအုပ်ဖို့မျိုးနဲ့ရုံးဟိုသွားပြီးတော့တိုင်ကြားတယ်တိုင်ကြားတဲ့ခါမှာကျွန်တော်သွားရောက်ပြီးတော့ဖြည့်ချင်းလိုက်တဲ့ခါကျတော့အုပ်ဖို့မျိုးနဲ့ဒုဥတီရာကြီးဦးကျော်ဝင်းဆိုသူကဒီစည်ရင်းတရားတွေကိုသူကိုယ်တိုင်အရေးကြီးလို့ပါဆိုပြီးတော့ပြင်လိုက်ပါတယ်လို့ပြောပြတယ်ဒါကမင်းလာပိုင်းတောင်သူများဖြစ်တယ်နောက်တော့အုပ်ဖို့နောက်ချမ်းမှာရှိနေတယ်လယ်မြေဧကပေါင်းက9000ကျော်အဲ9000ကျော်မှာကျလာတာက3000ကျော်ပဲကျလာတယ်ဒါကြောင့်ဒီဥကျော်ဝဲဆိုသူနဲ့ရေသေးဥသည်အရာရှိဒုဥသည်အရာရှိသင်းတရားအတိအကျမန်ကန်နေရသူတို့လက်ဝဲမှာလည်းရှိတယ်ဘုတ်ဖွဲ့ဆိုပြီးတော့စီစီးပြီးတော့ရှင်းတဲ့ခါမှာဘုတ်ဖွဲ့ကရေသေးဥသည်ပါတယ်ကျိုးရုံကပါတယ်သူတို့ရုံကပဲပြန်ပြီးတော့ဒီစင်းဟိုလုပ်တယ်အခုတခါသူတို့ရုံကပြန်ပြီးတော့ကျွန်တော်တို့တောင်သူကိုစစ်တယ်ဆိုတော့ဒီစင်းရအမှန်ကန်ဖြစ်မလာနိုင်ဘူး။ဒါကြောင့်မလို့သက်သက်ရဌာနမှာတာဝန်ရှိလူကြီးမင်းတွေကစင်းရတရားကိုတိုက်ကြည့်ပြီးတော့မှားအောင်ပေါ်တောင်းပေးပါလို့အသိပေးကြောင်းကြားလိုက်ခြင်းဖြစ်ပါတယ
်။ရှမ်းပြည်နယ်ရွာငံမြို့နယ်ကတောင်သူတွေသူတို့တင်ဆက်ခံခဲ့ရတဲ့မြေတွေအခုတတိပြန်ပြီးမရသေးတာနဲ့ပတ်သက်ပြီး RFA ရဲ့နေရှင်းဖွင့်လာတာကိုလည်းနားဆင်ကြည့်ပါအောင်ရှင်
။ကျင်းကြီးနဲ့ရစ်စုံသွားပေါ့ဗျာ။လူကြီးဘက်စုံကြီးလောင်တမစီမှာဂိမ်းပေါ့။မိတ်ဒီလာအင်းနန်းဆိုပြီးအတွေ့ပေါ့ဗျာ2005-2006ကနေစတယ်မြေဆောက်လိုက်တာပဲဆဲတော့ကျော်ကြီးမင်းဘုရားကောက်ယူလာတော့ကြီးဘာအုပ်ချုပ်ရေးမှုနဲ့မြေကျွန်တော်တို့ရောက်မဲ့မြေတုံးချရဲ့ဖွဲ့တွေပေါ့ဗျာကွင်းထဲတောင်လိုက်ပြောမှကွင်းဆင်းစီစီပြီးမတိုင်းမထွာပဲနဲ့ကျွန်တော်တို့ရွာငါမြို့နယ်မှာမြေစင်းဦးကြီးဆိုတာ79 ခုနှစ်တုန်းကပေါက်တဲ့မြေစင်းလေးနဲ့သူကတင်လိုက်တာပဲဗျာ50တဦးကတော့လဲချင်းမဲကြထားတာပေါ့ဗျာ40ဦးကတော့လုံးဝမရဘူးနိုင်ငံတော်ကမမှန်ကန်ကန်ချက်ပြီးတဲ့ဟာကိုကြီးပါအုပ်ချုပ်ရေးမှုနဲ့ညီတုံးချတဲ့လူတွေလက်ထက်ရောက်ကမှကျွန်တော်တို့ဒီကကန်တောင်သူတွေစီကိုတိကျမရောက်တာသူတို့ဘက်ကလည်းဒါဟုတ်ပါတယ်တဲ့ဘုသူမီဘဝမီကိုထုတ်ထားပါတယ်ကိုရောဝန်ခံပါတယ်ဝန်ခံပေးဝန်ခံညာတော့လေဒီနေ့စိတ်ညောင်းကဘာမှပြည့်စုံရက်ကမရှိဘူးလေ
အခုတိုင်းပြည်မျိုးဘက်ကရင်ဖွင့်လာတာတခုကိုလည်းတင်ပြချင်ပါတယ်ပြည်မျိုးကအဘဝင်းဆိုတဲ့စားတောက်ဆိုင်မှာအမျိုးသမီးတွေကိုထမင်းချက်ဖို့အတွက်တလငွေ3,000ပေးမယ်လို့ဆိုပြီးတခြားအလုပ်တွေကိုလှောက်ခိုင်းနေတာတွေနဲ့ပတ်သက်ပြီး RFA ကနေရင်ဖွင့်လာတာကိုလည်းနားဆင်ကြည့်ပါအောင်ရှင်
။သမီးကတဲ့ပြည်မှာနေရပြည်စည်းစာလက်ဖေးဆိုင်ကိုအလုပ်လာလုပ်တာဒေါ်ကြီးခိုင်းနဲ့လက်ဖေးဆိုင်ကိုအမြဲတမ်းလက်ဖေးလာတောက်တယ်။ဒီမှာတလဘလောက်ရလဲမေးတယ်။သမီးကတလကို5,000ရယ်ပြောလိုက်တယ်။အတလ5,000ရယ်ဆိုရင်လည်းသူတို့ဆိုင်မှာထမင်းချက်ဖို့ပေါ့နော်။တလကို3,000ပေးမယ်သမီးကိုခေါ်တယ်။ခေါင်းရသူကလည်းစာကပေးသွားတယ်ကျလာနဲ့ခုနှစ်ပြည့်နေမှာပဲပိုင်ပိုင်နဲ့စကားများတာပေါ့နော်စကားများလည်းများတော့တမီးကအဲ့နေပြန်သွားအောင်အဲ့နေကဆဲရဲနေဒီဝိုင်းနေဖြစ်တော့ကားကလည်းလုံးဝမရှိဘူးဆိုင်ကကြီးသမားရောက်လာလားရောက်လဲရောက်လားဆိုင်ကကြီးသမားဘယ်တော့မှလည်းမပြီးတော့တမီးကအဲ့လက်စာကပြလိုက်တာပေါ့နော်လက်စာကပြလိုက်ပြလိုက်ပေါ့ဆိုင်ကကြီးသမားအဲ့ဆိုင်ုံလိုက်ပို့တယ်ဂေါ်ကြီးဆိုင်အိမ်ဟိုပေါ့နော်ဆိုင်ုံလိုက်ပို့တယ်တမီးကိုအထမင်းချက်ခန်းနဲ့ခေါ်တယ်ခေါ်ပြီးတော့အဲ့ဒါနဲ့ဆိုတော့မိုင်းနဲ့ထမင်းချက်ပေါ့နော်အဲ့ဒါဆိုတော့တူတူပြပြပါနှွားကဝိုင်းကြပြနူပြပါထားပေါ့နော်အဲ့လိုပြောတယ်ပြောပြီးလည်းဖုံးဝင်လာတယ်လူတက်ရောက်လာလို့မေးတယ်မေးလည်းမေးတော့ရောက်တယ်လို့ပြောလိုက်တယ်ခန်းနဲ့ခေါ်ပြီးတော့အဲ့လိုမိတ်ကဘူးလို့ကောင်းတာဘူးလို့ပုံဝယ်ပေးတယ်ဒီမှာပေါ့နော်နှိပ်တာပေါ့နော်အနှိပ်ခန်းပေါ့နော်အဲ့တက်ဆက်ရှင်ကို9,000ရတယ်တက်ဆက်ရှင်ကို10,000ရတယ်ပေါ့နော်အဲ့တက်ဆက်ရှင်10,000မှာအမိတို့2,000ရပဲပေါ့နော်6,000သူတို့ယူတာပေါ့နော်အဲ့လိုရမယ်မိတ်ခန်းပြောပြတယ်အမိတို့လေပြောပြပြီးတော့ယောက်ျားတွေကကိုယ်နဲ့နေစင်းနေဆိုရင်1,000ကျော်တောင်2,000တောင်အဲ့လိုပြောတယ်အသမီးကထမင်းချက်ကအောင်လာတာပေါ့နော်အဲ့လိုမလို့ရှိဘူးအဲ့လိုပြောတယ်ဒါပေမဲ့မရဘူးအဲ့လိုခိုင်းတယ်အဲ့ဒီရောက်တဲ့နေ10နေညနေပဲသမီးအဲ့လိုပြောင်းနေပေါ့နော်နေနေရောမနေရဘူးပေါ့နော်အဲ့လို သက်ရှင်ဝင်ရတယ်ပေါ့နော်နှစ်သက်ရှင်8000ပေါ့နော်သမီးတို့က2000ရမယ်လို့ပြောတယ်သူကလေပြောမှလည်းသမီးတို့ကမရဘူးသူ့ကိုအကုန်အကာရပတ်သက်တယ်
မကွေးတိုင်းရင်းနှံချောင်းဘက်ကရင်ဖွင့်လာတာကိုလည်းတင်ပြပေးချင်ပါတယ်။ရင်းနှံချောင်းရင်းနှံမြေကနှစ်ရှည်နေစာဝင်တဲ့တွေကိုအမြဲတမ်းဝင်တဲ့ခက်အပ်ပေးစီလိုတာနဲ့ပတ်သက်ပြီး RFA ကိုရင်ဖွင့်လာတာနားဆင်ကြည့်ရအောင်ပါရှင်
။ရင်းနှံချောင်းရင်းနှံမြေမှာဓာရီနေစာဝင်တဲ့ပွားနဲ့လုံးတဲ့ဆယ်နှစ်ကျော်လုံးနေကြတဲ့နေစာဝင်တဲ့လေးတွေရှိပါတယ်။ဒီဝင်တဲ့လေးတွေကရင်းနှံမြေမှာအလုံးမတန်မှခက်ခဲပြင်းမှန်းတဲ့အလုပ်တွေကိုလုပ်ကင်ဆောင်ရွက်နေရတာဖြစ်ပါတယ်။ဒါရင်နေသားဘုရားဝန်ထမ်းကနေပြီးတော့မှအမြဲတမ်းဝန်ထမ်းဖြစ်ဖို့လည်းမျှော်လင့်နေကြတယ်။အမြဲတမ်းဝန်ထမ်းဖြစ်မှသာလင်အသက်ပြည့်လို့ငြိမ်းစားယူတဲ့အခါမှာပြင်ဆင်ခံစားခွင့်ရမှာဖြစ်ပါတယ်။အသက်ပြည့်လို့ငြိမ်းစားယူတဲ့အခါမှာအမြဲတမ်းဝန်ထမ်းဖြစ်မသွားဘူးဆိုလို့ရှိရင်ဒီတိအကျိုးခံစားခွင့်မှရရှိမှာမဟုတ်တဲ့အတွက်အမြဲတမ်းဝန်ထမ်းဖြစ်ဖို့မျှော်လင့်နေကြပါတယ်။ဝန်ကြီးဌာနတစ်ခုအနေနဲ့ကိုယ်လက်အောက်မှာလုပ်ကိုင်ဆောင်ရွက်နေကြတယ်အောက်ခြေဝန်ထမ်းလေးတွေကိုရဲ့မျက်နှာကိုကြည့်တင်ပါတယ်။အောက်ခြေဝန်ထမ်းလေးတွေနဲ့နာနေရတာဖြစ်တဲ့အတွက်စိုင်းဝန်ကြီးအနေနဲ့အများဆုံးဒီအောက်ခြေဝန်ထမ်းလေးတွေကိုအမြဲတမ်းဝန်ထမ်းဖြစ်အောင်ဆောင်ရွက်ဖို့လေးစားစွာတင်ပြပါတယ်ခင်ဗျာ
။ဒီမှာနိုင်ငံကတရားဥပဒေစိုးမိုးမှုအခြေအနေအကြောင်းကိုတော်တက်ရှင်တူဦးက RFA ကိုရှင်းဖွင့်ရေးလာတာကိုလည်းတင်ပြပေးချင်ပါတယ်။သူပြောလာတာကတော့ဒီလိုပါရှင်။
တရားဥပဒေစိုးမိုးရေးကော်မတီရဲ့အစည်းအဝေးခန်းစာကိုလွှတ်တော်မှဝေဖန်ထောက်ပြတာတွေကိုသတင်းနားထောင်ကြည့်ရတာကျွန်တော်တာဝန်ပြည်သူတယောက်အနေနဲ့လုံးဝလက်မခံပါဘူးဘဲကော်မတီတွေကဘလောက်လက်စွမ်းပြလို့လဲနှစ်စဉ်တောင်အစည်းအဝေးခန်းစာတင်နိုင်လို့လားဆိုပြီးပြန်ခြေပါတာကိုလည်းခြေနဲ့ပါတယ်အဲ့ဒီတော့ဘာတွေတွေးရလဲဆိုတော့လက်ရှိအစိုးရ၅နှစ်တက်တန်းမှာဘဲကော်မတီမှထိရောက်စွာမဆောင်ရွက်နိုင်ခဲ့ပါဘူးဖွဲ့စည်းပုံရကာကွယ်ရေးပြည်ထောင်စုနယ်စပ်ဒေသတွေကိုစစ်တပ်ကကင်ထားတော့အခြေခံပြည်သူတွေဟာဥပဒေချိုးဖောက်ခံရတာကိုဘာမှလုပ်မရဘူးတစ်ဖက်သက်ခံနေရတာပါပဲတရားရုံးရောက်တော့လဲငွေများတရားနိုင်ဖြစ်တယ်လို့ရဲတို့အုပ်ချုပ်ရေးတို့ကဝင်ရောက်ပါဝင်နေပြန်တော့ပိုဆိုးကုန်ပါလေရောအနည်းအဆုံးပြောရရင်လက်ရှိဖြစ်နေတဲ့ចောင်းသားတွေပညာရေးဥပဒေဆန္ဒဖော်ထုတ်တာမဖမ်းဆီးပါဘူးအကြမ်းဖက်မနှိမ်နင်းပါဘူးဆိုပြီးအစိုးရကဂရီပေးခဲ့ရင်လည်းရဲကအကြမ်းဖက်နှိမ်နင်းတယ်ဖမ်းဆီးတရားစွဲတယ်ဒါကိုအစိုးရကဘာမှမလုပ်နိုင်ပါဘူးဥပဒေနဲ့အညီတရားပြန်စွဲတော့လဲလက်မခံပါဘူးနောက်လက်သမားတွေလေလက်မတရားသိမ်းခံရတယ်တရားစွဲထောင်ချလဲခံရတယ်ဒါတွေဟာဘဲကော်မတီမှာတာဝန်ရှိလေဒါတွေဟာအစိုးရမှာသာတာဝန်အပြည့်ရှိကြောင်း RFA ကနေပြည်သူကိုယ်စားလှယ်ကြီးတွေကိုပြောလိုပါတယ်ခင်ဗျာ
RFA တော်တဲ့ရှင်ပေးစာပြန်စာခဏပါရှင်နားဆင်တဲ့တွေလဲကျေးဇူးအထူးတင်ပါတယ်